ဗန်ကောက်မြို့မှာဖြစ်ပေါ်ခဲ့တဲ့ရှက်နီဝက်ဆန္ဒပြသူတွေကိုစစ်တပ်ကချေမုန်းတာနဲ့ပတ်သက်ပြီးတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆင်မှုတွေလုပ်မှာဖြစ်ပြီးသူ့အနေနဲ့ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်အဘိစိတ်ဝချာဂျီဝါကပြောပါတယ်။စုံစမ်းစစ်ဆေးအဖွဲ့ဥက္ကဋ္ဌခန့်ထားဖို့အတွက်အစိုးရကစီစဉ်နေပြီးမကြမီမှာပဲဖွဲ့စည်းမယ်လို့မျှော်လင့်ရကြောင်းမစ္စတာအဘိစိတ်ကအင်္ဂါနေ့ကပြောတာကိုနိုင်ငံတော်ပိုင်ထိုင်းသတင်းဌာနကကိုးကားတင်ပြခဲ့ပါတယ်။အတိုက်ခံကတင်းသွင်းတဲ့အယုံကြည်မရှိအစိုးကိုအခြေတင်ဆွေးနွေးတာဟာအင်္ဂါနေ့မှာပြီးဆုံးဖို့ရှိပြီးဒီလိုပြီးဆုံးတဲ့အခါစုံစမ်းစစ်ဆေးအဖွဲ့နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖြစ်လာပါလိမ့်မယ်လို့မစ္စတာအဘိစိတ်ကပြောပါတယ်။ရှက်နီဝက်ဆန္ဒပြသူတွေကိုပြစ်ခတ်တဲ့တက်တွေချထားခဲ့တာကြောင့်မစ္စတာအဘိစိတ်ဟာလူခွင့်ရေးကိုဖောက်ဖျက်ကျူးလွန်ရာရောက်တယ်လို့အတိုက်ခံ Book at Thai Party ကဆွဆွဲနေပါတယ်။နှစ်လကြာဆန္ဒပြပွဲကိုမေလ16ရက်နေ့မှာမစ္စတာအဘိစိတ်အစိုးရကဖြိုခွဲပြစ်နိုင်ခဲ့ပါတယ်။စစ်သွေးကြွရှက်နီဝက်တွေနဲ့အစိုးရတပ်တွေအကြားပြစ်ခတ်မှုတွေကြောင့်ဆန္ဒပြပွဲအတောအတွင်းလူ89ဦးသေဆုံးခဲ့ပြီး1800လောက်ဒဏ်ရာရခဲ့ကြပါတယ်။